ီသတင်းပါ New Year နှစ်သစ်နဲ့လိုက်ဖက်တဲ့ idioms အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Turn over a new leaf
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက T U R N turn ကလှန်လိုက်တာ O V E R over ကတစ်ဖက်ကိုဆိုတော့ turn over ကနောက်တစ်ဖက်ကိုလှန်လိုက်တာဖြစ်ပါတယ် N E W new ကအသစ်L-E-A-F, leaf ကအတိပဲမျိုးမျိုးရှိပေမဲ့ဒီနေရာမှာစာရွေးဒါမှမဟုတ်စာမျက်နှာဒီဘက်ကိုဆလိုတာဖြစ်ပါတယ်။ဒါကြောင့်စကိုက်ခွန်းရဲ့တိုက်ရိုက်ဒီဘက်ကတော့စာမျက်နှာအသစ်ကိုလှန်လိုက်တာဖြစ်ပါတယ်။ဒီတော့ကနှစ်သစ်မှာကုံလွန်ခဲ့တဲ့နှစ်ကကိုယ့်ရဲ့အဆိုးကောင်ကိုပြန်ပြောင်းသုံးသပ်ပြီးလာမယ့်နှစ်မှာတော့ဘာတွေဆောင်မယ်ဘာတွေရှောင်မယ်ဆိုပြီးကုံလွန်ခဲ့တဲ့နှစ်ဟောင်းရဲ့အညစ်အကြေးတွေအမှားတွေမလုတ်တင်မလုတ်ထိုက်ဓာတွေကိုပြုပြင်မယ်ဆိုတဲ့ New Year Resolutions ဆိုတဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုချလိရှိရကနေဆင်းသက်လာတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ရှိခဲ့တဲ့အကျင့်ဆိုးတွေမကောင်းတဲ့အကျင့်တွေကိုဖျောက်ပြီးကောင်းတဲ့စိတ်တွေမွေးမယ်။နိုင်ငံရေးမှာဆိုရင်လေတမိုင်းစာမျက်နှာသစ်လှမ်းမယ်ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ။ Idiom ဆိုတဲ့သဘောအတိပဲကလည်းရှင်းပါတယ်။စိတ်သက်လူသက်ဖြစ်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John told me he's going to turn over a new leaf this year He's going to save money and stop chasing girls
John ကဒီနှစ်မှာတော့သူစိတ်သက်လူသက်ထားတော့မယ်လို့ကျွန်တော်ကပြောခဲ့တယ်ပတ်စံကိုစုမယ်မင်းကလေးတွေနဲ့လည်းသူမရှုပ်တော့ဘူးလို့ထိပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John told me he's going to turn over a new leaf this year. He's going to save money and stop chasing girls.
ခုဆက်လက်တင်ပြပေးမှာကတော့
Start from scratch.
ဖြစ်ပါတယ်။စာလုံးပေါင်းက start start ကစာတာ from from ကမှScratch scratch ကကုတ်ချစ်တာမျိုးဆိုတော့စကပိုက်ခွန်းရဲ့တရက်ဒီဘက်ကတော့ကုတ်ချစ်ရာကနေစတာဖြစ်ပါတယ်ဒီတော့အပြေးပြင်ဝဲကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါအထွက်မှာအပြေးသမားတွေနေနဲ့ဒါမထွက်မီဒိုင်းရဲ့တနပ်ပြဖောက်မှုကိုစောင့်ရမှာဒါထွက်တဲ့မြင်းပေါ်မှာပြေးဖို့ဟန်ပြနေတုန်းကိုစီးထားတဲ့ဖက်နှက်နဲ့အဲ့ဒီဒါထွက်တဲ့မြင်းကိုပုတ်တိုက်ကုတ်ချစ်အာယူရာကနေဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်ဒီနေ့တော့အပြေးပြိုင်ပွဲဟာဘယ်လောက်ပဲမိုင်းရှိပါစေစတဲ့နေရာကတော့တာထွက်တဲ့နေရာကဖြစ်ပါတယ်ဒါကြောင့် EDM ဆိုတဲ့ device ဒီဘက်ကကျမတို့မြန်မာမှာတစ်ကနေပြန်စတာမျိုးကိုဆိုလိုပါတယ်လုပ်ရမယ့်ဟာမှန်သမျှကိုကိုယ်ကိုယ်တိုင်အစကနေပြန်စလုပ်ရတာမျိုးဖြစ်ပါတယ်ဥပမာကိမှုဖုတ်မယ်ဆိုရင်လည်းအစင်းသင့်ပြင်ပြီးသားအထုပ်ကိုရေရောမှွေပြီးတော့ဖုတ်မယ်စားကိုယ့်ဟာကိုယ်ဂျုံတကြားချစ်ဥနို့အစသဖြင့်အားလုံးရောပြီးအစကနေကိုယ်တိုင်လုပ်တာမျိုးကို start from scratch လို့ပြောတာဖြစ်ပါတယ်။နေစဉ်ဘဝမှာလည်းအလားတူပါပဲ။အောက်ခြေကနေပြန်စတာ၊တစ်ကနေပြန်စတာ၊တုံ့ညကနေပြန်စတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Our boss started his business from scratch. He's smart. So now he's a millionaire.
ကျွန်တော်တို့ဆရာသမားကသူရဲ့စီးပွားရေးလုပ်ငန်းကိုအောက်ခြေကနေစခဲ့တာသူကညံထက်တော့ခုတန်ကြွယ်တထေဖြစ်နေပြီလေလို့ထင်ပေရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Our boss started his business from scratch He's smart so now he's a millionaire
ခုနောက်ဆုံးတင်ပြပေးမှာကတော့
Back to square one
ဖြစ်ပါတယ်စာလုံးပေါင်းက BACK back TO2 backတူကအနောက်ကိုပြန်သွားတာ SQUARE square က၄တောင်ကွယ် ONE 1ကနံပါတ်၄ဆိုတော့စကပိုက်ခွန်းရဲ့တရားဒီဘယ်ကတော့ပထမဦးဆုံး၄တောင်ကွယ်စီကိုပြန်သွားရတာဖြစ်ပါတယ်ဒီသုံးဆင်းသက်လာတဲ့ပုံပြအမျိုးမျိုးရှိပါတယ်တစ်ခုကတော့ snake and ladder ဆိုတဲ့ကစားနည်းမျိုးဖြစ်တဲ့မွေနဲ့လေကားဒစ်တွေဆွဲထားတဲ့ကားကြပ်ပေါ်မှာကစားသူတွေကကိုကြိုက်တဲ့အရာကိုပြားဒိုးပိုင်းကိုသုံးပြီးDice ဆိုတဲ့အန်စာတုံးကိုခွက်ထဲထဲထုတ်ရာကနေကိုကြတဲ့နံပါတ်အလိုက်ဒိုးကိုလိုက်ရွှေ့ရတာဖြစ်ပါတယ်။ တခါတည်းရန်လေးကိုနံပါတ်ကငွေရှိရာကိုရောက်သွားတယ်ဆိုလို့ရှိရင်ငွေရဲ့ရှိတဲ့အရှေ့လိုက်ကိုကအောက်ကိုပြန်ဆင်းရတာဖြစ်ပြီးပထမအကွက်ကနေပြန်ပြီးဆက်ရတာမျိုးရှိပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းချမတို့မြန်မာမှာအဆုံးကနေပြန်ဆက်ရတယ်၊တုံညကနေပြန်ဆက်ရတယ်ဆိုတာနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
Our initial plan was a failure, so it's back to square one for our team.
ကျွန်တော်တို့ပထမရေးဆွဲတဲ့အစီအစဉ်ကမအောင်မြင်ခဲ့ဘူးလေ။ဒါကြောင့်အခုကျွန်တော်တို့အဖွဲ့တစ်ကံနေပြန်ဆချရတော့မယ်လို့ထည့်ပေးရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Our initial plan was a failure, so it's back to square one for our team.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
turn over a new leaf, start from scratch, back to square one.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။